ပြင်းအဆင့်၅ရှိတဲ့ Hurricane မုန်တိုင်းဝလာဟာ Pacific သမုဒ္ဒရာထဲကနေ Mexico ကမ်းရိုးစီကိုဥတီရွေ့ရှားနေပြီးဒေသနှုန်းကတနအီကို162မိုင်လုံးရှိနေတယ်လို့ NHC American မျိုးသား Hurricane Center ကပြောပါတယ်။ Hurricane Wilma ဟာအင်ကာနေ့နေ့လယ်ပိုင်းမှာကုန်းတွင်းကိုဝင်ရောက်လာမယ်လို့ခန့်မှန်းထားပြီးဒါဟာသိပ်ကိုအန္တရာယ်ကြီးတဲ့ Hurricane မုန်တိုင်းကြီးတစ်ခုဖြစ်ကြောင်းလည်း Hurricane Center ကပြောပါတယ်။မုန်တိုင်းဟာလူကြီး9ရင်းလောက်နေထိုင်ရာမျိုးပြဒေသနဲ့အနာကနာမည်ကျော်မဆယ်တန်အပန်းဖြေစိတ်ကမ်းလာကိုဝင်ရောက်လာမယ်လို့ခန့်မှန်းကြပါတယ်။အဲ့ဒီတဝက်ကနိုင်ငံခြားခီးသွားရလာရောက်လေရှိတဲ့နေရာအများပြားနဲ့တငါရွာကလေးတွေလည်းမုန်တိုင်းလမ်းကြောင်းတစ်လျှောက်မှာရှိနေတာမို့အန္တရာယ်ရှိနေပါတယ်။မုန်တိုင်းဟာတနင်္လာနေ့မှာတော့မက္ကဆီကိုနိုင်ငံပစိဖိတ်ကမ်းရိုးတန်းကလှပတဲ့မြို့ကလေးဖြစ်တဲ့ကာဘိုကိုရင်တစ်ဆင့်အနောက်တောင်ဘက်မိုင်200လောက်အကွာမှာရှိနေပါတယ်။အင်္ဂါနေ့မှာဝီလန်မုန်တိုင်းဟာအားနည်းနည်းပြော့လာနိုင်ပေမဲ့မက္ကဆီကိုကမ်းခြေကိုရောက်ချိန်မှာအမတန်အမြင့်ကြီးတဲ့ Hurricane မုန်တိုင်းတစ်ခုဖြစ်ရှိနေနိုင်တယ်လို့ NHC Hurricane Center ကခန့်မှန်းပါတယ်။မက္ကဆီကိုနိုင်ငံကဆိုင်နာလူအားနဲ့နာရီရက်ဒီနယ်ရီကအစိုးရတွေကတော့ကမ်းရိုးတန်းကအကြောင်းတွေကိုပိတ်ထားဖို့နဲ့အရေးပေါ်ခေါလုံရနေရာတွေကိုပြင်ထားဖို့အတွက်အမိန့်ထုတ်ထားပါတယ်။အဲ့ဒီဒီနယ်ရီမှာမုန်တိုင်းကြောင့်မိုးရေချိန်လက်မ6လက်မကနေ17လက်မအထိရွာသွန်းနိုင်ပြီးတောင်ထူးတဲ့နေရာတွေမှာတော့မြေပြိုနိုင်ကြောင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။